Malaysia Nanganjaya Wenji Dila Adwin Myanmar Nanggan Wo Twa Yaw Ma Ne Patat Pi AIPMC Kho Myanmar Ye ASEAN Lut Daw Mat Mya Apwe Ougatha Malaysia Lut Daw Mat Zahi Ibrahim Go Dokhin Myo Tat Ka Sat Twe Min Myan Tha Ba Le Shin.
Hoke Shin. Malaysia Nanganjaya Wenji Said Hamid Elba Go Atu Ko Sele Phit Ne Myanmar Nanggan Go Twa Yaw Pho ASEAN Apwe Ji Ka Pi Ka De Nit Kong Nit Pat Le Asiwe Ma Ta Win Pi Ka Ba Le. Dine January La Ma Twa Yaw Pho Phit Pe Me Myanmar Sit Aso Ya Ga မျိုးတော်ရွှေပြောင်းရေးကိစ္စရက်တွင်မအားလက်တဲ့အတွက်အဲ့မခံနိုင်ဘူးလို့အကြောင်းပြပြီးရက်ရွှေဆိုင်စီခဲ့ပါတယ်။တွားရောက်ရမယ့်ရက်ကိုလူသိရှင်ကြားဖွင့်ရမပြောပေမဲ့ဒီလအတွင်းမှာတွားရောက်ဖို့ရှိကြောင်း Mr. Hamika AFP သတင်းဌာနကိုပြောကြားခဲ့ပါတယ်။ဒီတစ်ချိန်ဗမာပြည်ကိုတကယ်တွားရောက်ဖို့ရှိမရှိမလေးရှားလွှတ်တော်အမတ် Zahid Ibrahim ကိုမေးမြန်းကြည့်ရမှာ
I don't know I mean because there's been so many
ဒီတစ်ခေါက်တကယ်သွားပြင်မလားတော့မသိဘူးလေရက်ရွှေတာများလာပြီဆိုတော့ဒီတစ်ချိန်တော့တကယ်သွားပြင်မဲ့ထင်တာပဲမလေးရှားနိုင်ငံခြားရေးဝန်ကြီးဟာသူ့ခီးစဉ်အတွက်ကြိုတင်မျှော်လင့်မှုတွေမထားသလိုကြိုတင်ကန့်သတ်မှုတွေလည်းမလုပ်ဘဲအမြင့်ကျယ်ကျယ်နဲ့တွေးဆောင်ဖို့သွားမယ်လို့ပြောကြားခဲ့ပါတယ်ဒါအပြင်သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းအစိုးရပိုင်းအရာရှိတွေနဲ့ရောအဖွဲ့အစည်း Hing ကို မေးကြည့်တဲ့အခါ
I don't think they will allow him to see her, but I hope they will. It's difficult to have a solution in Burma without Aung San Suu Kyi.
ဒေါ်အောင်ဆန်းစုကြည်နဲ့သူ့ကိုတွေးခွင့်ပေးမယ်လို့ကျွန်တော်တိတ်တော့မထင်ဘူးဗျ။ဒါပေမဲ့မြန်မာပြည်ရဲ့ပြဿနာတွေကိုဒေါ်အောင်ဆန်းစုကြည်မပါဘဲဖြေရှင်းဖို့မဖြစ်နိုင်တဲ့အတွက်တွေးခွင့်ပေးနိုင်တယ်လို့လည်းမျှော်လင့်ရတာပဲ
။ဒေါ်အောင်ဆန်းစုကြည်အပြင်ဦးတင်ဦးနဲ့ပါတွေးခွင့်ရစီခြင်းလဲလို့လည်း Mr. Ibrahim ကပြောခဲ့ပါတယ်။မလေးရှားနိုင်ငံသားရေးဝန်ကြီးကိုမြန်မာနိုင်ငံမှာဒီမိုကရေစီပြုကင်ပြောင်းလဲရေးတွေဘယ်အတိုင်းအတာတိလုပ်နေရလဲဆိုတာသိရှိနိုင်ဖို့ဆေလွတ်တာဖြစ်တဲ့အတွက်တကယ်သိရှိစုံစမ်းခွင့်ရပါမလားလို့ထင်မြင်ချက်ကိုမေးကြည့်ရမှာတော့
I hope they will allow because it's difficult for ASEAN to help Burma without knowing actual situation. So if the Burmese regime wants respect ASEAN then they must cooperate.
သူတို့တကယ်လေးလာစစ်ဆေးခွင့်ပြုမယ်လို့ထင်ပါတယ်။မြန်မာပြည်ရဲ့တကယ်အခြေအနေကိုမသိဘဲနဲ့အာဆီယံအနေနဲ့ကူညီဖို့ခက်ပါတယ်။အာဆီယံကိုတကယ်လေးစားမယ်ဆိုရင်သူတို့လေးလာစစ်ဆေးခွင့်ပြုမယ်ထင်ပါတယ်
။မြန်မာနိုင်ငံဒီမိုကရေစီရရှိရေးဆောင်ရွက်နေတဲ့ AIPMC လို့ခေါ်တဲ့အာဆီယံနိုင်ငံများလွှတ်တော်အမတ်တွေပါဝင်တဲ့အဖွဲ့ဥက္ကဋ္ဌတဦးလည်းဖြစ်တဲ့မလေးရှားလွှတ်တော်အမတ် Mr. Ibrahim ကိုမလေးရှားနိုင်ငံသားဝင်ကြီးမြန်မာနိုင်ငံကိုလာရောက်ဖို့ကိစ္စနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။